မြန်မာအစိုးရကရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးစုလိုက်ရှင်းလင်းတာတွေနောက်မီဒီယာတွေနဲ့အကူအညီပေးရေးလုပ်ငန်းတွေအပေါ်ဖိနှိပ်တာတွေကြောင့်2019ခုနှစ်အတွင်းနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုရုတ်ရော်စေတယ်လို့ HRW လူခွင့်ရေးစောင့်ကြည့်ရဲ့ဖွဲ့ကြီးရဲ့အစင်ခန်းစာအစ်ကဖော်ပြလိုက်ပါတယ်ဒီကနေ့ထုတ်တဲ့စာမျက်နှာ643မျက်နှာပါ HRW အဖွဲ့ကြီးရဲ့2018ခုနှစ်ကမ္ဘာစစ်ရာအစဉ်ခန်းစာမှာတော့နိုင်ငံပေါင်း90ကျော်တို့ရဲ့လူ့အခွင့်အရေးအခြေအနေတွေကိုသုံးသပ်ထားပါတယ်။တရားဥပဒေမဲ့တပ်ဖြတ်မှုတွေ၊အတ္တမပြုကျင့်မှုတွေ၊နှင်ထုတ်တာတွေ၊ရွာတွေကိုမိရှို့ပစ်တာတွေအပါအဝင်မြန်မာစစ်တပ်ရဲ့ရက်စက်တဲ့လုပ်ရက်တွေကြောင့်အင်းနီချင်းဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာ6သိန်းခွဲထွက်ပြေးရပြီးထောင်နဲ့ချီတည်ဆုံးခဲ့ရတယ်လို့လဲ HRW ကဖော်ပြပါတယ်မြန်မာနိုင်ငံအနေနဲ့ရပ်သားအုပ်ချုပ်မှုကိုပြောင်းလဲနေပြီဆိုပေမဲ့စစ်တပ်ဟာနိုင်ငံအာဏာကိုအဓိကချုပ်ကန်ထားဆဲဖြစ်တယ်လို့လဲထောက်ပြပါတယ်2008ခုနှစ်အခြေခံဥပဒေပြင်ဆင်ရေးကိုစစ်တပ်ကပိတ်ထားဆဲဖြစ်တယ်လို့ကာကွယ်ရေးပြည်ထောင်ရေးနဲ့နေဆက်ရေးရာဝန်ကြီးဌာနတွေကိုချုပ်ကန်ထားပြီးအမျိုးသားလုံခြုံရေးနဲ့ပြည်သူ့ရေးရာစီမံခန့်ခွဲမှုအာဏာကိုရယူထားတယ်လို့လွတ်တော်မှလည်း25ရာခိုင်နှုန်းရထားတဲ့အချက်ကိုလည်းဖော်ပြပါတယ်မြန်မာရပ်သားအစိုးရကတော့2019ခုနှစ်အတွင်းအုပ်ချုပ်ရေးပိုင်းမှာစစ်တပ်ဘက်ကကြီးမားတဲ့အခန်းကဏ္ဍကိုလေ့လျူရှုထားတာဒါမှမဟုတ်လေထောက်ခံထားတယ်လို့ HRW ကပြောဆိုပါတယ်။နောက်စစ်တပ်နဲ့အစိုးရအပေါ်ဝေဖန်ကြတဲ့သတင်းထောက်တွေတက်ကြွလှုပ်ရှားသူတွေဝေဖန်သူတွေကိုဖိနှိပ်တဲ့ဥပဒေတွေပို့ပြီးတော့တုံးလာတာကိုလည်းအရက်သားအစိုးရကခွင့်ပြုထားတယ်လို့ထောက်ပြထားပါတယ်ရှင်။